လရှိငင်းကြင်းအပေါ်အဖွဲ့အစည်းတစ်ခုနဲ့တစ်ခုကြားသဘောထားအမြင်တွေသိနိုင်မှုနဲ့ယုံကြည်မှုတည်ဆောက်တဲ့သဘောအနေနဲ့တမတော်ညီနိုင်ဆွေးနွေးရေးအဖွဲ့နဲ့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တက်မတော် SSPP တို့မနေ့ကတွေ့ဆုံခဲ့ကြတာလို့နှစ်ဖက်ကောင်းဆောင်တွေက RFA ကိုပြောပါတယ်မနေ့ကတွေ့ဆုံပွဲမှာ SSPP ညီညာရေးဖြစ်စဉ်မှာပါဝင်လာဖို့တက်မတော်ဘက်ကဖိတ်ခေါ်ခဲ့သလိုလာစဉ်တက်မတော်နဲ့အနည်းဆုံးတစ်ချိန်တွေ့ဆုံဆွေးနွေးမှုတွေလှုပ်ဆောင်ဖို့ကန့်လန့်ခဲ့တယ်လို့သိရပါတယ်ဒီကန့်လန့်ချက်အပေါ် SSPP ရဲ့တုံ့ပြန်ချက်ကိုပြောရေးဆိုခွင့်ရှိသူဘုံမူဆိုင်ဖုံးဟန်ကအခုလို့ပြောပါတယ
်တက်ဘက်ကတော့ပုံမှန်တွေ့ဆုံဆွေးနွေးဖို့ကျွန်တော်အနည်းဆုံးတစ်လတစ်ကြိမ်တွေ့ဆုံနိုင်မလားအဆိုပြုချက်ရှိတာပေါ့လေဒါပေမဲ့ဒါကိုကျွန်တော်တို့ကဘဟုကော်မတီကနေတစ်ဖက်ပြန်ပြီးတော့ဟိုတင်ပြပြီးမှဆွေးနွေးမှုတွေပြန်အကြောင်းပြန်ရမှာပေါ့လေ
မနေ့ကတွေ့ဆုံမှုဟာတက်မတော်ကအပြည့်ရထားတဲ့2လကျော်ကာလအတွင်းတက်မတော်ညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့တိုင်းသာလက်နက်ကိုင်အဖွဲ့ကြားပထမဆုံးအကြိမ်တွေ့တဲ့ပွဲလည်းဖြစ်ပါတယ်ဒါကြောင့်လက်နက်ကိုင်အဖွဲ့အစည်းတွေကြားပြဿနာရှိနေတဲ့တက်နေရာချထားရေးကိစ္စရပ်တွေကိုဥတီဆွေးနွေးတာမျိုးမရှိပဲရေရှည်ဆွေးနွေးပွဲတွေဆက်လက်အကောင့်ထဲပေါ်ဖို့အဓိကညှိနှိုင်းခဲ့တယ်လို့သိရပါတယ်နှစ်ဖက်တွဲဆောင်ပွဲနဲ့ပတ်သက်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဘူမှုကျုပ်ဇော်မင်းထွန်းက RFA ကိုအခုလိုပြောပါတယ်
ဆက်တွေ့ဖို့ကိစ္စရပ်တွေဆွေးနွေးခဲ့ပါတယ်ချန်ပီယံမြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲများကြော့ချရေးနဲ့ပဋိပက္ခဖြစ်စဉ်များကြော့ချရနိုင်ရေးတဲ့ကိစ္စရပ်တွေဆွေးနွေးခဲ့တယ်ဆိုလိုတာအပြည့်နယ်မြောက်ပိုင်းမှာ SSCP နဲ့ RCFSS နဲ့ဖြစ်နေတဲ့ကိစ္စတွေပါတယ်သေစိတ်ဆွေးနွေးကြတော့ကျွန်တော်တို့မသိရပါဘူးဘို့တော့ချန်ပီယံမြောက်ပိုင်းမှာဟိုကြော့ချရေးဆိုတာတော့ပြည်သူရဲ့လက်တွေ့ဖြစ်နေတဲ့အခြေအနေလည်းသူတို့သိကြတာဖြစ်ပါတယ်ကြော့ချနိုင်ရေးဆိုတာဆွေးနွေးပြီးတဲ့နောက်မှာတော့နောက်ပိုင်းတော့အကောင့်ပဲပို့ပြီးတော့ပေါ်လာနိုင်လို့ကျွန်တော်
ဒီတွေ့ဆုံဆွေးနွေးပွဲကိုတက်မတော်ဘက်ကတက်မတော်ညီနိုင်ဆွေးနွေးရေးအဖွဲ့ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်ခဲ့တယ်လို့ SSPP ဘက်ကဒုတိယဥက္ကဋ္ဌဆက်ခွန်ဆိုင်ဦးဆောင်ခဲ့တာဖြစ်ပါတယ်အစိုးရကဖမ်းဆီးထားတဲ့ SSPP တပ်ဖွဲ့ဝင်18ဦးလွတ်မြောက်မှုအတွက်လဲဆွေးနွေးခဲ့တာတွေရှိတယ်လို့ SSPP ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူဆိုင်ဖုံးဟန်ကပြောပါတယ
်ကဲမြန်မာတို့အပြင်တော့ဆက်ခွန်တစ်ပေါ်တော့ဆက်ခွန်တစ်ပုံမှလည်းဖမ်းတာရှိတယ်ခုနှစ်က2005 2006 2007ပေါ့သူဟာတွေကဟိုအမိန့်ချပြီးနေတချို့ဟာတွေကြတော့ဟိုပေါ့စက်တွေကမလာလို့တရားရုံးကမှုမချမှတ်နိုင်တဲ့ဟာလည်းရှိတယ်ခင်ဗျတရားစီရင်ဟိုအရေးမလုံနိုင်တဲ့ဟာလည်းရှိတာပေါ့လ
ေ SSPP ဟာအခုလ22ရက်နေ့ကလည်းနေပြည်တော်မှာအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်တမတော်ညီနိုင်ဆွေးနွေးရေးအဖွဲ့တာဝန်ရှိသူတွေအပြင် NRPC တာဝန်ရှိသူတွေကလည်းဖမ်းဆီးခံ SSPP တပ်ဖွဲ့ဝင်တွေကိုစီစစ်ပြီးပြန်လွှတ်ပေးမယ်လို့ပြောဆိုခဲ့တယ်လို့သိရပါဗျ။ဒါ့အပြင်ဒေသဖွံ့ဖြိုးရေးကိစ္စရပ်တွေကိုအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ SSPP ကတမတော်နဲ့ NRPC တာဝန်ရှိသူတွေကိုတင်ပြဆွေးနွေးခဲ့တယ်လို့သိရပါဗျ။ SSPP SSA ဟာမြောက်ပိုင်းမဟာမိတ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့စုဖွဲ့ထားတဲ့ FPNCC အဖွဲ့ဝင်ဖြစ်ပါတယ်ရှင်။